OIC ခေါ်အစ္စလာမ်နိုင်ငံများပူးပေါင်းဆောင်ရွက်အဖွဲ့ရဲ့ဆက်သွယ်ရုံဖွင့်ခွင့်မပြုဘူးလို့မြန်မာအစိုးရကဆုံးဖြတ်ခဲ့ရမှာတရားဝင်အကြောင်းကြားစာမရသေးတဲ့အပြင်အခုလိုဆုံးဖြတ်ချက်ပေါ်ဖြည့်ရှင်းချက်ပေးဖို့တောင်းခံစာတစ်စောင်ကိုလည်းမြန်မာအစိုးရထံပို့ထားတယ်လို့ OIC အဖွဲ့ကဆိုလိုက်ပါတယ်အဖွဲ့ဝင်ပေါင်း58နိုင်ငံပါတီ OIC အစ္စလာမ်နိုင်ငံများအဖွဲ့ရဲ့သတင်းပြန်ကြားရေးဌာနက Mrs. Maharaki ကရခိုင်ပြည်ကဒုက္ခသည်တွေကူညီရေးအတွက်အခုလိုရုံးဖွင့်မှုကိုပြီးခဲ့တဲ့လကပဲမြန်မာအစိုးရနယ်စပ်ဝန်ကြီးနဲ့နားလည်မှုစာချုပ်လာလက်မှတ်ထိုးခဲ့တာကြောင့်အခုလိုဖြတ်သိမ်းလိုက်တာကိုလည်းရှင်းပြဖို့မြန်မာအစိုးရမှတာဝန်ရှိတယ်လို့ဆိုလိုက်ပါတယ်။ Mrs. Maharaki ကပဲမြန်မာနယ်စပ်ဝန်ကြီးဦးသိန်းထင်းနဲ့ OIC အဖွဲ့ရဲ့ကုလသမဂ္ဂဆိုင်ရာအမြဲတမ်းလေ့လာရေးကိုယ်စားလှယ်အဖွဲ့အသံအမတ်ကြီးတို့ကြားစက်တင်ဘာလကနားလည်မှုစာချုပ်လာလက်မှတ်ထိုးရမှာရန်ကုန်နဲ့စစ်တွေမြို့ကြီးတွေမှာဆက်သွယ်ရုံဖွင့်ဖို့ကိုလည်းထည့်သွင်းခဲ့တယ်လို့ဆိုပါတယ်။မြန်မာနိုင်ငံတဲကရန်ကုန်မန္တလေးနဲ့စစ်တွေအပါအဝင်မြို့ကြီးတချို့မှာ DOIC ရုံဖွင့်ရေးကိုဆန့်ကျင်တဲ့တန်ဃာတော်နဲ့အမျိုးသမီးဆန္ဒပြပွဲတွေဖြစ်လာနေချိန်မှာမြန်မာအစိုးရက OIC ရုံဖွင့်ဖို့ကိုမနေ့ကကြေညာပေးခဲ့တာဖြစ်ပါတယ်မြန်မာနိုင်ငံတဲဂျွန်လာမှာစဖြစ်ခဲ့တဲ့ရခိုင်မြောက်ပိုင်းကရခိုင်ဗုဒ္ဓဘာသာဝင်တွေနဲ့ရိန်ဂျာမွတ်စလင်တွေအကြပဋိပက္ခအပြည့်တေဆုံးခဲ့ရသူ90ကျော်ရှိခဲ့ကဒုက္ခသည်ပေါင်း 8,000 ပတ်ဝန်းကျင်ရှိလာခဲ့ချိန်မှာ OIC အဖွဲ့ကဒီပဋိပက္ခထပ်မဖြစ်အောင်စောင့်ကြည့်ရင်းနဲ့ဒုက္ခသည်တွေကူညီရေးအတွက်မြန်မာနိုင်ငံကိုတွားလည်ခဲ့ပြီးအခုလိုနားလည်မှုစာချုပ်လာလက်မှတ်ရေးထိုးခဲ့တာဖြစ်ပါတယ်ခင်ဗျာ